ရန်ကုန်တိုင်းလက်ကူမြို့နယ်မှာအကောင်အထည်ဖော်မဲ့ Eco Green City စီမံကိန်းဟာကာလရှည်ကြာနေပြီဖြစ်သလိုလူထုကိုအတိပေးချုပ်ဆိုထားတဲ့သဘောတူညီချက်မဟုတ်လို့ပွင့်လင်းမြင်သာတဲ့စီမံကိန်းမဟုတ်ဘူးလို့လွှတ်တော်ကိုယ်စားလှယ်နဲ့ရပ်ဖက်အဖွဲ့အစည်းတွေကဝေဖန်နေကြပါတယ်။အစိုးရနဲ့ကုမ္ပဏီကြားအချိုးအမြတ်ခွဲဝေတာကလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြကြပါတယ်။ဒီအကြောင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းလှေကူမြို့နယ်ကမြေကတထောင်ကျော်ပေါ်မှာစောက်လုံးမဲ့ Eco Green City မြို့ပြစီမံကိန်းကိုတမတဦးသိန်းစိန်အစိုးရတတန်းကုန်ကန်ကြီးရပ်ပိုင်းလိုမှာအတည်ပြုချပေးသွားတာပါဒါပေမဲ့စီမံကိန်းကိုအခုချိန်ထိအကောင်အထည်ဖော်စတင်တာမရှိသေးသလိုအကျိုးအမြတ်ခွဲဝေတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းပွင့်လင်းမြင်သာမှုရှိတဲ့စီမံကိန်းမဟုတ်ဘူးလို့စကိုင်းတိုင်းပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စန်းလှိုင်ကပြောပါတယ်ဒါအပြင်ဒီစီမံကိန်းကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ခွင့်ပြုချက်နဲ့တင်လုပ်လို့မရပဲလွတ်တော်ရဲ့အဆုံးဖြတ်လိုအပ်သလိုနှစ်ဖက်သဘောတူထားတဲ့တည်တန်းကာလကလည်းကြာနေပြီဖြစ်လို့ဆက်ပြီးလုတ်ကင်ဝင်မရှိတော့ကြောင်းဒေါခင်စန်းလိုင်ကပြောပါရယ
်။ဝန်ကြီးဌာနကုမ္ပဏီကိုပြေလုခိုင်းမယ်ဆိုရင်လည်းဝန်ကြီးဌာနအနေနဲ့ဒါအနေငံတို့တင်ပြပေးရမယ်အပိုင်းဖြစ်တယ်။နောက်တော့ကုမ္ပဏီနဲ့ဝန်ကြီးဌာနနဲ့လည်းဘယ်လိုကြိုးထူပေါင်းဝင်အပ်ကြတယ်လဲဆိုတဲ့ကိစ္စမှာသူတို့ကတော့ဒါစတင်စဉ်တော့ငါမီဒီယာတွေနဲ့ခေါ်ပြီးတော့ရှင်းပြပြီးဒီလိုပြောပေးမယ်ဒီနေ့ထိတို့ဒီအကျိုးဟိုကုမ္ပဏီကဘလောက်ရမယ်နိုင်ငံတော်ဘက်ကပိုင်းကဘလောက်ရမယ်ဆိုတော့အကျိုးမြတ်တွေသူချောက်ခွေထားတာမရှိသေးဘူးလို့ဒီစာချုပ်ကလည်းဟိုဘောနောပြောမယ်ဆိုတော့ရှင်းနေချုပ်စီကိုလည်းရောက်ပြီးတော့မှဟိုရှင်းနေချုပ်ကလည်းခွင့်ပြုပြီးမှတဘောလူဟိုတရားဝင်ချုပ်ဆိုတာလည်းစာချုပ်မျိုးလည်းမဟုတ်ဘူးကျွန်တော်တို့ပုတ်ဒီစာချုပ်အောင်ဆိုပြီးတော့အောင်ကိုကြည့်ရတော့ကိုကဟိုပြောမယ်ဆိုရင်ဒါက6လရဲ့အတွင်းမှာဒီစာချုပ်ချုပ်ပြီး6လအတွင်းမှာလုပ်ငန်းကိုအကောင့်ထဲပို့ရလိမ့်မယ်လို့ဒီလိုပါတယ်ဒါနည်းနည်းခွဲကြော်ကြော်လောက်၃နှစ်နေပါလောက်ရှိလာတဲ့အချိန်ထိဒီလုပ်ငန်းတွေကိုလည်းကောင်းတယ်မဖော်နိုင်သေးတဲ့ဆိုတော့အကြောင်းငကုမလစာချုပ်ကပြည့်ပြည့်နေပြီဒုတိယစာချုပ်ကိုလည်းအခုချိန်ကြီးထက်လည်းမချုပ်နိုင်ဘူးနောက်ပြည်သူလူထုလည်းပွင့်လင်းမြင်သာချပြထားတာလည်းမရှိဘူးနောက်အခုစိုးစုံကတော့ဒီလိုကြီးကျယ်တဲ့ဒီလိုစီမံကိန်းလုပ်ငန်းတစ်ခုကိုဝန်ကြီးဌာနကလုပ်မယ်ဆိုရင်လည်းလွတ်တော်တယ်မခွင့်ပြုချက်ရမလို့ရမှာဖြစ်လို့ဆိုတော့စလိုရောလေဒါကလေစတင်ကြရလွဲနေတာပေါ့အခုချိန်ကြီးဆက်တိုက်လွဲလာနေတဲ့အခါကျတော့ဒါကကျွန်တော်တို့ပွင့်လင်းမြင်သာဖြစ်စေချင်တယ
်နိုင်ငံတော်ကကျန်ငွေ 42.3 ဘီလီယံအကျိုးမြတ်ရမယ်လို့ပြောထားတဲ့ဒီ Eco Green City စီမံကိန်းကိုလှေကူမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းကြီးကနိုင်ငံပိုင်မြေ1453ဧကပေါ်မှာစောက်လို့ရေးဝန်ကြီးဌာနမြို့ပြအင်အားဖွံ့ဖြိုးရေးဦးစီးဌာနနဲ့ Alliance Star Company အုပ်စုတို့ကပူးပေါင်းအကောင့်တွေဖော်ဖို့သဘောတူထားတာပါဒီကိစ္စနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်မှပြီးခဲ့တဲ့နိုဝင်ဘာ13ရက်ကလွှတ်တော်ကိုယ်စားလှယ်တွေမေကွန်းထုတ်ကြရမှာစောက်လို့ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်လင်းကဆက်လုပ်သွားဖို့အစီအစဉ်ရှိရကြောင်းပြန်ဖြေသွားပါတယ်။မြို့ပြနယ်အင်အားဖွံ့ဖြိုးရေးဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆိုဖို့ညင်ထားပါတယ်။စီမံကိန်းညီနာပတ်သက်ပြီးရန်ကုန်တိုင်းအစိုးရဓမ္မမွန်ရင်ပြည်အောင်စုအစိုးရမှလွဲမနေရတဲ့ချို့ရှိနိုင်ကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့တည်ထောင်သူဒေါက်တာညိုညိုသိန်းကပြောပါတယ်။
ဟုတ်ကဲ့အဲ့ဒီစီမံကိန်းကပိုလေးမြင်သာမှုမရှိတာတော့အမှန်ပဲပေါ့နော်အဲ့ဒါတော့ကျွန်တော်တို့အတည်ပြုပါမယ်။ဒါနောက်နှစ်စင်းစစ်ချုပ်အစီရင်ခံစာမှာဟောထားရရကျွန်တော်တိုင်းစင်းစစ်ချုပ်အစီရင်ခံစာမှာဖြစ်ဖြစ်ဒီတော်စုစင်းစစ်ချုပ်အစီရင်ခံစာမှာဖြစ်ဖြစ်ပေါ်လာမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့တော့အဲ့ဒီအထင်ရှားလို့ရှိရင်လည်းဟိုလွှဲမှားမှုတွေအားနည်းချက်တွေရှိတယ်ဆိုရင်လည်းအချိန်တိုင်းပေါ်လာမှာပဲလို့ဆိုတုံးသက်ပါလေ
။ဒီမျိုးပြစီမံကိန်းမှာဟိုတယ်တွေတံမိုးသိမ့်အင်ယာတွေလုံချင်းအင်ယာနဲ့ကျောင်းတွေတက္ကသိုလ်တွေအားကစားနဲ့စေယုံတွေပါဝင်ဈေးရုံတွေနဲ့အစိုးရဌာနဆိုင်ရာရုံးခန်းတွေပါထည့်သွင်းတိစောက်သွားမယ်လို့ဆိုပါရယ်